မဘာသာလို့ခေါ်တဲ့အမျိုးဘာသာတာသနာဆန့်ကျင်ရေးအဖွဲ့ဝင်တန်ခါတော်တွေတိလရှင်နေတဲ့ဒီအဖွဲ့ကိုထောက်ခံသူတချို့ဟာမနစ်စနေနေ့ကအင်းစင်ကွန်းနဲ့တွေ့မှရှိတဲ့အောင်ဆန်းတော်ရတပ်ဦးကျောင်းတိုင်မှာစီရွေပွဲကျင်းပခဲ့တာမှာတက်ရောက်သူပေါင်းထောင်နဲ့ချီရှိခဲ့တယ်လို့ဆိုပါတယ်။လူမျိုးရေးဘာသာရေးတင်းမာမှုတွေဖြစ်ပေါ်အောင်လုံဆောင်ဟောပြောတယ်လို့ဆွဆွဲခံရတဲ့မဘာသာအဖွဲ့ဟာတန်ခါအဖွဲ့စီအခြေခံစီရင်လှုပ်ထုံးလုပ်ငန်းတွေနဲ့ညီညွတ်ချင်းမရှိကြောင်းဆုံးဖြတ်ထားပြီးဖြစ်တဲ့အတွက်မဘာသာအဖွဲ့ဟာတရားမဝင်အဖွဲ့အစည်းဖြစ်တာကြောင့်ဇူလိုင်လ15ရက်နေ့မတိုင်ခင်ဒီအဖွဲ့ကိုဖျက်သိမ်းပေးဖို့မဟာနာနိုင်ငံတော်တန်ခါမဟာနာယကအဖွဲ့48ပါးစုံကြီးပြင်ဆင်မှအထူးအစည်းအဝေးကမေလ23ရက်နေ့ရက်စွဲနဲ့ကြီးညာချက်ထုတ်ပြန်ထားပြီးနောက်မှာဒီအစည်းအဝေးကျင်းပလာပါမဟာနာရဲ့ဆုံးဖြတ်ချက်အပေါ်အဖွဲ့ဝင်တွေကိုအတိအပြည့်ရှင်းလင်းဖို့အတွက်မဘာတအဖွဲ့ဗဟုဥက္ကဋ္ဌဗဒန္တတီလောကဘီဝန္တကဒီစီယိုပဲခေါ်ယူလိုက်တာလည်းဖြစ်ပါတယ်။မဟာနာရဲ့ဆုံးဖြတ်ချက်ကြောင့်မဘာတာ၄နှစ်ပြည့်မြစ်ပတ်လည်ညီလာခံကိုမကျင်းပနိုင်တော့ကြောင်းလဲစနေနေ့ကကျင်းပတဲ့မဘာတာစီယိုပဲဖိတ်ကြွားလာမှာဖော်ပြထားပါတယ်။မဘာတာဥက္ကဋ္ဌဆရာတော်ဗရန္ဒတိလောကဘိဝန္တကတော့မဟာနာနဲ့မဘာတာကွဲအောင်ကြံစီနေသူတွေရှိနေပြီးမဘာတာနာမည်မသုံးဖို့ဆုံးဖြတ်ချက်မှာနိုင်ငံတော်တန်ခါမဟာနာကအဖွဲ့ကအဓိကတည်ခံမဟုတ်ဘူးလို့စနေနေ့ကကျင်းပတဲ့စီယိုပဲမှာမြင်ကြခဲ့ပါတယ်။မဘာတအဖွဲ့ကိုတရားမဝင်အဖွဲ့အစည်းအဖြစ်မဟာနာကကြီးညာထားပေမဲ့လည်းသူတို့အဖွဲ့ကိုဖျက်သိမ်းသွားမှာမဟုတ်ဘူးလို့ဝိုင်းရင်မဘာတဆရာတော်တပါးရဲ့ကြေညာချက်ကိုကိုကာတီ AP သတင်းမှာဖော်ပြထားပါတယ်